ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြမစစ်ကောင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးတောင်းဆိုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အပီးသက်အစီရင်ခံစာဟာအင်အားနည်းတဲ့နိုင်ငံတစ်ခုပေါ်ဝိုင်းမီဖိအားပေးရလို့ရဖြစ်ပြီးလက်မခံတဲ့အကြောင်းကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်တူဦးက VOA ကိုပြောပါတယ်။ဒီကနေ့လူ့အခွင့်အရေးကောင်စီညီလာခံကိုတင်သွင်းတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအပေါ်တုံ့ပြန်ချက်တွေကို VOA သတင်းတောက်ကိုမိုးစောကတင်ပြပါမယ်ရှင်
။ဟုတ်ကဲ့ဒီကိန်းပြည်နယ်အတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကအရေးယူနိုင်အောင်လုံခြုံရေးကောင်စီကလွှဲအပ်ပေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်၃ဦးပါဝင်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအပိသက်အစီရင်ခံစာကိုကုလသမဂ္ဂလုံခြုံရေးကောင်စီထံဒီကနေ့အင်ကာနေ့မှာတင်ပြလိုက်တာဖြစ်ပါတယ်။စာမျက်နှာ440ပါတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာမှာမြန်မာတပ်မတော်အကြီးအကဲနဲ့ထိတ်တန့်စစ်အရာရှိတွေအနေနဲ့လူမျိုးစုတစုကိုရှင်းလင်းဖယ်ရှားမှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ယာဇဝမှုတွေရှိတယ်ဆိုပြီးဒီလိုယာဇဝမှုတွေအတွက်စုံစမ်းစစ်ဆေးဖို့တိုက်တွန်းထားတာဖြစ်ပါတယ်။တမရော်ဟာဥပဒေထက်မှရှိနေသည့်မြန်မာနိုင်ငံမှာငြင်းချမ်းရေးမရနိုင်ဘူးဆိုပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကပြောဆိုပါတယ်။မြန်မာနိုင်ငံမြို့သားလူခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွယ်အောင်ကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့သူ့သဘောထားအမြင်ကိုအခုလိုပြောဆိုပါတယ
်။အစိုးရကဒီအဲဒီအစီရင်ခံစာကိုလက်မခံဘူးဆိုတာကိုပဲကျွန်တော်တို့ကတော့ထောက်ခံပါတယ်။ကျွန်တော်တို့လည်းဒါကိုတော့သဘောမတူဘူးပေါ့လေ။ကျွန်တော်တို့ ICC ဝင်လာတာမဟုတ်ဘူး။အဲဒီ Test Finding Mission ရလည်းကျွန်တော်တို့သဘောတူညီနေဖော်တာမဟုတ်ဘူး။ဒါကျွန်တော်ရဲ့ဒီကြက်ကြီးကိုကျွန်တော်တို့ကလက်မခံဘူး။အခုကကျွန်တော်တို့နိုင်ငံရဲ့အကြီးအကဲတယောက်ကိုအခု ID တင်တယ်ဆိုတော့လည်းကျွန်တော်တို့ကလည်းသဘောမတူပါဘူးခင်ဗျာ။အဲတော့သူတို့ဘက်ကဘယ်လိုပဲလုပ်လို့ပေါ့နော်။ကျွန်တော်တို့ကလည်း mission နဲ့ interest ပေါ့နော်။နိုင်ငံရဲ့အကျိုးစီးပွားကိုပဲကျွန်တော်တို့ကဥတည်ရပါဘူး။အဲဒီကြားထဲသူ့နိုင်ငံအကျိုးစီးပွားတဲ့လက်မမခံဘဲ ID ကျွန်တော်တို့ကလည်းဒီလိုလုပ်တာအတော့အင်အားနည်းတဲ့နိုင်ငံကိုအင်အားကြီးတဲ့သူတွေအစုပြီးဝိုင်းလုပ်ကြတော့ကျွန်တော်တို့ကအဲ့လိုယူဆတာပေါ့ဗျာ။
equality မြန်မာခေါ်လူခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးအခုလိုတုံ့တက်ပါတယ
်နိုင်ငံတကာဖိအားကအရင်ကထက်ပိုပြီးများလာပြီအရင်တော့ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပါဆိုပြီးတော့ပြောဆိုရချင်မလာရောမှုတွေပူးပေါင်းဆောင်ရွက်ရှိတဲ့အတွက်နောက်ထပ်အရှိန်ညှင့်သွားတဲ့ပုံစံရှိပါတယ်အဲ့တော့ဒီအချိန်မှာတော့ကျွန်တော်တို့ကတော့လက်ခံမှုမရှိဘူးညှင်းဆုံမှုနဲ့တော့တော်တော်လုံးဝမလုံလောက်ပါဘူးကျွန်တော်ညှင်းဆုံမယ်ဆိုရင်တော့အဲ့ဒီမှာတက်တည်ထောက်ပြဖို့ကျွန်တော်လိုအပ်နေတယ်။ဒီစံမှုတွေကတကယ်မရှိပါဘူးဆိုတော့တက်တည်ကြခြင်းနဲ့လက်ပြီးတော့စုံလက်စစ်စီနိုင်တဲ့အရာတွေကိုကျွန်တော်တို့ပူးပေါင်းလုပ်ဆောင်ပေးဖို့ဒါတွေကိုခွင့်ပြုဖို့အဲ့လိုမျိုးဆက်နေတာပြန်ပြီးတော့ပြန်ရှိရမယ်လို့ထင်ပါတယ်
။မြန်မာအစိုးရကလည်းနိုင်ငံတကာကတန်တမာဟောင်းတွေပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေလုပ်ကိုင်နေပါတယ်။ဥအောင်မျိုးမင်းကတော့ဒီကော်မရှင်ရဲ့လုပ်ဆောင်မှုတွေဟာနိုင်ငံတကာကလက်ခံနိုင်ပွဲမရှိဘူးလို့လည်းအခုလိုထောက်ပြပါတယ
်။နိုင်ငံတကာကတောင်းဆိုနေတာကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပါ။အခုလိုမျိုးအစိုးရကနေနိုင်ငံသားတွေပါဝင်နေဆိုတဲ့အခုတည်းနဲ့တော့မလုံလောက်တော့ဘူးကြ။ဘာကြောင့်လဲဆိုတော့လူခွေစုံစမ်းစစ်ဆေးမှုကိုကျွန်တော်တို့ကလုပ်ဆောင်မယ်ဆိုရင်နိုင်ငံတကာရဲ့လုပ်ပိုင်ခွင့်နေနိုင်ငံတကာရဲ့လုပ်ဆောင်မှုကြီးရှိပါတယ်။အဲတော့ခုနကတော့ကျွန်တော်တို့ဖွဲ့ထားတဲ့ဖွဲ့စုချင်းဒါဘာလို့မှလည်းညှို့ထုတ်ဖို့မဟုတ်ဘူးဆိုတဲ့ပြောကြားချက်ကလည်းကျွန်တော်တို့အပေါ်မှာနည်းနည်းလေးဆိုရင်ဆက်ပါတယ်ဆိုတော့ကျွလွင်ကျွလွင်နဲ့လည်းညှို့ထုတ်ပြီးကျွန်တော်ပြောရမှာပဲပေါ်ထုတ်ရမှာပဲဒါပေမဲ့ဘာလို့မှလည်းညှို့မထုတ်ဘူးစုံစမ်းစစ်ဆေးမယ်ဆိုတဲ့ပုံစံမျိုးဖြစ်ချင်းကတော့သူ့ရဲ့လုပ်ပိုင်ခွင့်ကိုလည်းတန်ပြားဖြစ်စေရဆိုရင်ဒီအချက်တွေကတကယ်နိုင်ငံတကာရဲ့ထောက်ပြချက်တွေကလည်းဒီချက်တွေပါဝင်နေရအောင်တွေးရပါတယ်
နိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့တုံ့တုံးပြီးထောင်ပေါင်းချီတဲ့မွတ်စလင်ဒုက္ခသည်တွေအပေါ်စိုးဝါးရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးအစိုးရခန်းစာကဖော်ပြပါတယ်။မြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့လူမျိုးမရှိကြောင်းအမြဲတစေငြင်းဆိုထားပါတယ်။ပြည်တွင်းမှာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့နိုင်ငံတကာရဲ့ဆွတ်ဆွဲမှုတွေနဲ့ပတ်သက်ပြီးပမလိုက်တဲ့မျှတတဲ့စုံစမ်းမှုတွေစတင်လှုပ်ဆောင်နေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုအတိအမှတ်မပြုဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ်။